ပြီးခဲ့တဲ့လ Washington DC ကဆန္ဒပြပွဲမှာဆန္ဒပြသူတွေကို6လောက်စော်ကားမှုနဲ့တူရကီသမ္မတရဲ့ကိုရန်တော်တွေအပါအဝင်လူပေါင်း18ယောက်ကိုတရားဆက်ဆုလိုက်တယ်လို့ DC မြို့တော်အရာရှိတွေကစက်တပရီနေမှာပြောပါတယ်။ဖမ်းဆီးထားသူက4ဦးရှိပြီးကြံသူတွေကတော့အခုထိဖမ်းမမိသေးပါဘူး။တူရကီသမ္မတကြီးရဲ့ Washington DC နေအိမ်နားမှာရုံးရင်းဆန်ခတ်ဖြစ်ပွားချိန်ကဆန္ဒပြသူတွေကအကန့်ကြောက်ခံရတာအရိုက်ခံခဲ့ရတာကိုရပ်ယူထားတဲ့ဗီဒီယိုကွေကိုရဲတွေကစစ်ဆေးခဲ့တာဖြစ်ပြီးတလလောက်ကြာတဲ့ဒီစုံစမ်းမှုနဲ့ပတ်သက်ပြီးရဲကြုံနဲ့မြို့တော်ဝန်တို့ကဗင်းစာရှင်းလင်းပွဲပြုလုပ်ရမှာအခုလိုကြေညာလိုက်တာပါအခင်းဖြစ်ပွားချိန်ကတူရကီသမ္မတရီဆက်တေးအတေးအာဒဝန်ဟာအနာဂတ်ကားထဲမှာထိုင်နေတာပါဒီတိုက်ခိုက်မှုမှာမစ္စတာအာဒဝန်ကိုဆွဲချက်တင်ဖို့အတွက်စုံစမ်းစစ်ဆေးသူတွေစီမှာလုံလောက်တဲ့တပ်တွေအထောက်အထားတွေမရှိတယ်လို့သမ္မတအာဒဝန်အင်းနဲ့ရန်စွဲပြစ်မှုတစုံတရာကျူးလွန်မှုရှိတယ်ဆိုတဲ့အချက်နဲ့တစုံတရာတော့မရှိပါဘူးလို့ DC ရဲချုပ်က VOA ကိုပြောပါတယ်ဖောင်ရန်နဲ့ထုတ်ပြန်မှုနဲ့ပတ်သက်ပြီးနိုင်ငံရေးအရာရောဥပဒေကြောင်းရပါတုံ့ပြန်သွားဖို့အတွက်လှုပ်ဆောင်မယ်လို့တူရကီသမ္မတကကျတဲ့ပြည်မြင့်နယ်မှာပြောကြောင်း CNN ကပြောပါတယ်အဒီကိုမှာဒဏ်ရာသူက6ဦးရှိပါတယ်တနင်္လာရှိသူနှုတ်ကိုမေလ16ရက်အခင်းဖြစ်ပွားနေ့မှာဖမ်းဆီးခဲ့တာဖြစ်ပြီးဇွန်လ14ရက်မှာ Virginia ကတူနဲ့ New Jersey ကတူကိုဖမ်းပါတယ်ဒီထဲမှာ7ယောက်ကတူရကီနိုင်ငံသားတွေဖြစ်ပြီးနောက်နှစ်ယောက်ကတော့ကနေဒါနိုင်ငံသားတွေလို့ရဲချုပ်ကပြောပါတယ်